မလေးရှားလေရင်အမှတ်ဆက်ခွန်ကိုယူကရိန်းတပုံတွေထိန်းချုပ်ထားတဲ့ယူကရိန်းနိုင်ငံအရှေ့ပိုင်းမှာပြစ်ချခဲ့တာဟာဆိုရင်စစ်ရာဇဝတ်မှုမြောက်နိုင်တယ်ဆိုပြီးကုလလူ့ခွင့်ရေးကော်မရှင်နာမင်းကြီးကပြောဆိုလိုက်ပါတယ်။တနင်္လာနေ့ကထုတ်ပြန်တဲ့ကြေညာချက်ထဲမှာကုလလူ့ခွင့်ရေးကော်မရှင်နာမင်းကြီးနာဗီပီလေးကလေရင်ကိုကြောင်းမဲ့ဖွဲ့ပြစ်ချခဲ့တာဟာဆိုရင်စစ်ရာဇဝတ်မှုမြောက်တယ်လို့သတ်မှတ်နိုင်တယ်။နိုင်ငံတကာဥပဒေတွေကိုချိုးဖောက်လိုက်တာဖြစ်တယ်လို့ပြောဆိုခဲ့တာပါ။လေရင်ပြစ်ချခဲ့မှုကိုချက်ချင်းပြည့်ပြည့်စုံစုံထိထိရောက်ရောက်နဲ့လွတ်လပ်ပြီးဘက်လိုက်မှုမရှိတဲ့စုံစမ်းစစ်ဆေးမှုလုပ်ဖို့ကိုလည်းသူမကပြောဆိုလိုက်ပါတယ်။စစ်ရာဇဝတ်မှုတွေအပါအဝင်ယူကရိန်းပြည်ပခါတွင်မှနိုင်ငံတကာဥပဒေတွေကိုစိုးစိုးဝါးဝါချိုးဖောက်ခဲ့ကြသူဘယ်သူပင်ဖြစ်နေပါစေတရားဥပဒေအရစီရင်နိုင်ဖို့အတွက်အားထုတ်မှုမှန်သမျှကိုအသေးအချာလှုပ်ဆောင်သွားမယ်လို့မစ္စပီလီကထပ်လောင်းပြောပါတယ်။တနင်္လာနေ့ကထုတ်ပြန်တဲ့အစီရင်ခံစာထဲမှာဧပြီလကစတင်ခဲ့တဲ့ယူကရိန်းအရှေ့ပိုင်းကတိုက်ပွဲတွေကြောင်းအနည်းဆုံးလူပေါင်း1129ဦးတို့သေဆုံး3442ဦးဒဏ်ရာရရပြီးတော့ဒီလူပေါင်းတသိန်းလောက်ယာယီရွှေ့ပြောင်းခဲ့ကြရတယ်လို့ဖော်ပြထားပါတယ်။တစ်ချိန်တည်းမှာပဲလေရင်ပြက်ကြရနေရာမှာတိုက်ခိုက်မှုတွေကြောင်းစုံစမ်းစစ်ဆေးရေးမှုတွေလေရင်ပြက်ရှိရာနေရာကိုမရောက်နိုင်ကြသေးပါဘူး။နယ်သာလန်နဲ့ဩစတြေးလျကျွမ်းကျင်သူတွေပါဝင်တဲ့စုံစမ်းစစ်ဆေးရေးအဖွဲ့ကတော့လေရင်ပြက်ကြရနေရာကိုရောက်ဖို့အတွက်ထပ်မံစူးစမ်းနေပါတယ်လို့တနင်္လာနေ့အစောပိုင်းကပြောခဲ့ပါတယ်။နောက်ထပ်ဖြစ်ထွန်းမှုတစ်ခုကတော့ရုရှားတပ်တွေကယူကရိန်းအရှေ့ပိုင်းကိုနှဲဆက်ဖျက်ချော်ပြီးဒုံးကျည်တွေလက်နက်ကြီးတွေနဲ့ပစ်ခတ်နေကြတယ်လို့အမေရိကန်နိုင်ငံသားကြီးဝန်ကြီးဌာနကပြောဆိုတဲ့ဂျိုရုကနေရိုက်ယူထားတဲ့ဓာတ်ပုံတွေကိုအမေရိကန်နိုင်ငံသားကြီးဝန်ကြီးဌာနကတနင်္ဂနွေနေ့မှာထုတ်ပြန်ခဲ့တာပဲဖြစ်ပါတယ်ရှင်။